အီရန်နိုင်ငံကရှီယာအစ္စလမ်ဘာသာရေးခေါင်းဆောင်မော်တာရာအက်ဆာရာကိုထောက်ခံသူတွေကလွတ်တော်အဆောက်အဦတွင်ရောက်ဆင်းနေကြပါတယ်။ဒါဟာမြို့တော်ဘက်တာမှာရှိတဲ့ Green Zone လို့ခေါ်တဲ့အစိုးရထိန်းချုပ်မှုအောက်ကလုံခြုံရေးတွေထူထပ်စွာချထားတဲ့နေရာကိုဖျက်ချော်ပြီးဝင်သွားခဲ့ကြတာဖြစ်ပါတယ်။အီရန်နိုင်ငံအတွင်းအကျင့်ပြတ်ချဆမှုတွေကြီးမားစွာဖြစ်ပေါ်စေတဲ့နိုင်ငံရေးခွဲလမ်းစနစ်ကိုအစိုးရကပြုပြင်ပြောင်းလဲခြင်းလှုပ်ဆောင်ပေးဖို့ပြက်ကွက်နေတဲ့အပေါ်အက်ဆာရာကပြစ်တင်ရှုတ်ချလိုက်ပြီးတဲ့နောက်မှာအခုလိုလွတ်တော်တဲ့ဝင်ရောက်ဆင်းနေတဲ့အထိဖြစ်လာခဲ့တာပါ။လွတ်တော်အတွင်းမှာတော့ဆန္ဒပြသူတွေကကခုံနာအီရတ်အလံကိုဝေယမ်းတာနဲ့အက်ဆာရာကိုထောက်ခံတဲ့ကြေးကြော်သံတွေအော်ဟစ်တာတွေပြုလုပ်ခဲ့ကြပါလေ။အက်ဆာရာကိုထောက်ခံသူတွေဟာမြို့တော်ဘက်တာမှာတရင်ပတ်အနေငယ်အတန်ကြာကလေးကဆန္ဒပြနေခဲ့ကြတာဖြစ်ပြီးဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီအနေနဲ့လှပောင်းများစွာကြာလာပြီးဖြစ်တဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကိုလှုပ်ဆောင်ဖို့အတွက်ဖိအားပေးနေကြတာပါ။စနေနေ့ကပြုလုပ်တဲ့လွတ်တော်စုဘွဲကနေဝန်ကြီးချုပ်အဘာဒီအစိုးပြုထားတဲ့ဝန်ကြီးအဖွဲ့ပြောင်းလဲရေးအစီအစဉ်ကိုမဲခွဲဆုံးဖြတ်ဖို့လွန်လောက်တဲ့အချိုးအစားမပြီးခဲ့ပါဘူး။လွတ်တော်မှာတချို့ကကန့်ကွက်နေတဲ့ကြားကပဲဝန်ကြီးနေရာတချို့ကတော့သတင်းပတ်အစောပိုင်းကအတည်ပြုပေးနိုင်ခဲ့ပါတယ်။တိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့အကျဉ်းပြတ်ချဆမှုတွေကိုတိုက်ဖျက်ဖို့အတွက်ပါတီဆွဲလူမျိုးဆွဲဂန်းကနာဆွဲတွေနဲ့ခန့်အပ်ထားတဲ့ဝန်ကြီးနေရာတွေမှာကျွမ်းကျင်ပညာရှင်တွေနဲ့အစားထိုးခန့်အပ်ဖို့အတွက်ဝန်ကြီးချုပ်အဘာဒီကိုနိုင်ငံရေးပါတီတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။